အမေရိကန်ကုမ္ပဏီကိုဟာစီဝိုင်းဝန်မကန်ပေါ်ပြပြီးရောင်းချခဲ့မှုနဲ့ဆက်နွယ်ပြီးတရုတ်နိုင်ငံသားတယောက်ကိုအမေရိကန်မှာထောင်လန်းတစ်နှစ်ခွဲကြားခံမှုစီရင်ချက်ချလိုက်ပါတယ်။အမေရိကန်ဆွေရကစုံစမ်းထောင်လန်းမှုဟန်ပြဖွင့်နေတဲ့ဟာစီဝိုင်းထုတ်လုပ်တဲ့ကုမ္ပဏီကိုခွန်အားဖြင့်ဓာတ်ရုပ်ပစ္စည်းရောင်းချမှုနဲ့ရှန်ဟဲဝါစတာနိုင်ငံကကုန်သွယ်ရေးကုမ္ပဏီအမှုဆောင်ရာရှိရှူချောင်ပေါ်ကို29ထောင်လန်းတစ်နှစ်စီရင်ချက်ချလိုက်တာပါ။ DMH လို့သူကခေါ်တဲ့ခွန်အားဖြင့်ဟာတဲ့အပါဝင်တချို့ဓာတ်ပစ္စည်းကိုအမေရိကန်ကုမ္ပဏီကလက်မခံတာကိုတရုတ်ကုမ္ပဏီရရှိတွေကသိရတဲ့တင်ပို့ခဲ့တာဖြစ်ကြောင်းဝန်ခံခဲ့တယ်လို့လည်းအစိုးရရှိတွေကပြောပါရယ်ဒီကွက်မှာရောင်းချအားမှာအော်တိုတူလိုင်းဖြစ်တဲ့လူပြည်များရဲ့ DMH ဟာကကိုလိချင်းချပြီးအားကစားလှူရှာမှုတွေမှာစွတ်စွန်ရင်မြင့်တင်ပြနေစရှိပါရယ်ဒါပေမဲ့လည်းတွေးတူလာတက်ရှိချက်တာနှလုံးလေးချက်တာလို့ဘေးအတွက်ဆွေးကြွေးနေကြောင်းနဲ့ဆိုပြီးကြားကျင်သူတွေကတော့တတိပေးထားတာလည်းဖြစ်ပါရယ်